န်းနိုင်ငံမှာငွေကြေးခဝါချမှုမူးယစ်မှောင်ကိုမှုတို့နဲ့တရားစွဲခံထားရတဲ့မြန်မာစီးပွားရေးလုပ်ငန်းရှင်ဒေါက်တာထွန်းမင်းလတ်နဲ့ပတ်သက်နေတဲ့ပိုင်ဆိုင်မှုထိုင်းဘတ်ငွေ2ဘီလီယံနီးပါးကိုထိုင်းရဲတပ်ဖွဲ့နဲ့မူးယစ်စေဝါထိန်းချုပ်ရေးဌာနတို့ကသိမ်းဆည်းလိုက်ပါတယ်။ဒေါက်တာထွန်းမင်းလတ်ဟာထိုင်းနိုင်ငံတွေကမူးယစ်မှုငှားမှုနဲ့ပတ်သက်နေတယ်လို့ထိုင်းတရားရေးဝန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ထိုင်းအခြေစိုက်သတင်းတောက်မအေးမာကအပြည့်အစုံကိုဆက်ပြီးတော့ပြောပြပေးမှာပါရှင်
။ထိုင်းနိုင်ငံထဲမှာမူးယစ်မှောက်ခုံမှုမူးယစ်စေဝါကရတဲ့ငွေမဲတွေကိုငွေပြူဖြစ်ခဝါချမှုတွေနဲ့စက်တင်ဘာလကဖမ်းဆီးခံရတဲ့မြမစီးပွားရေးလုပ်ငန်းရှင်ဒေါက်တာထွန်းမင်းလတ်ရဲ့ပိုင်ဆိုင်မှုခန့်မှန်းကြီးထိုင်းဘတ်ငွေ 1.8 ဘီလီယံအမေရိကန်ဒေါ်လာ48တန်းကျော်ကိုထိုင်းရဲ့တပ်ဖွဲ့ကသိမ်းဆည်းလိုက်ပါတယ်။အဲ့ဒီထဲမှာဟိုတယ်လုပ်ငန်းတွေအပန်းဖြေနေရာတွေဇိမ်ခံပစ္စည်းတွေဇိမ်ခံကားတွေနဲ့ဗန်ထဲမှာသိမ်းဆည်းထားတဲ့ငွေတွေစတဲ့ပိုင်ဆိုင်မှုတွေပါဝင်တယ်ဆိုပြီးထိုင်းနိုင်ငံတရားရေးဌာနဝန်ကြီးဆွမ်ဆက်ကသတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောကြားခဲ့ပါတယ်
อยู่ในพื้นที่ของอำเภอปายจังหวัดแม่ฮ่องสอนและอยู่ในอำเภอหัวหินจังหวัดประจวบคีรีขันธ์และอยู่ในอำเภอเมืองสงขลาซึ่งเรารวมทรัพย์สินทั้งหมดในกลุ่ม1และกลุ่ม2ซึ่งเป็นเครือข่ายของในคุณมินหลักเนี่ย
ထိုင်းရဲတပ်ဖွဲ့ကဖမ်းဆီးထားတဲ့ထွန်းမင်းလတ်ရဲ့ပိုင်ဆိုင်မှုတွေဖြစ်တဲ့မေဟောင်ဆောင်ဟွာဟင်းပရာချွတ်ခီရီကန်ဆုံခလာပီနယ်ထဲမှာရှိတဲ့သူ့ရဲ့ပိုင်ဆိုင်မှုဘတ်ငွေတန်ပေါင်း1800လောက်တန်ဖိုးရှိတဲ့ပစ္စည်းတွေကိုသိမ်းယူလိုက်ပါတယ်။အခုလိုမျိုးသိမ်းယူခဲ့တာဟာထွန်းမင်းလတ်အနေနဲ့ထိုင်းနိုင်ငံအတွင်းမှာမူးယစ်ဆေးဝါးအမှုငှားမှုနဲ့ပတ်ဝန်းပတ်သက်နေတာကိုထိုင်းရဲတပ်ဖွဲ့နဲ့မူးယစ်နှိမ်နှင်းရေးအဖွဲ့တွေကပူးပေါင်းဖော်ထုတ်နိုင်ခဲ့တာကြောင့်ဖြစ်တယ်ဆိုပြီးပြောသွားတာပါ။ထိုင်းဘတ်ငွေ1858တန်ဖိုးလောက်ရှိတယ်လို့လည်းတရားရေးဝန်ကြီးကထုတ်ပြန်သွားပါတယ်။ဒေါက်တာထွန်းမင်းလတ်ရဲ့တခြားပိုင်ဆိုင်မှုတွေကိုလည်းထိုင်းရဲတပ်ဖွဲ့ကဖော်ထုတ်ထိန်းချုပ်သွားဖို့လုပ်နေတယ်လို့လည်းဘန်ကောက်ပို့စ်သတင်းစာကဖော်ပြထားပါဗျ။2019ခုနှစ်ကတည်းကထိုင်းနိုင်ငံအတွင်းမှာဖမ်းမိခဲ့တဲ့တန်းနဲ့ချီရှိတဲ့စိတ်ကြွဆေးကြရည်နဲ့အတူမူးယစ်တရားခံရဲ့ခွင်းဆက်တွေကိုစစ်ဆေးဖော်ထုတ်တဲ့အခါမှာနောက်ွယ်ကနေထွန်းမင်းလက်ပါဝင်ပတ်သက်နေတာကိုစုံစမ်းဖော်ထုတ်နိုင်ခဲ့တယ်လို့လည်းတရားရေးဝန်ကြီးကပြောပါတယ်။စက်တင်ဘာလအတွင်းဘန်ကောက်မြို့မှာထိုင်းရဲတွေဖမ်းဆီးခံခဲ့ရတဲ့ဒေါက်တာထွန်းမင်းလက်ရဲ့အမှုကိုထိုင်းမြို့တော်နယ်နိမိတ်ရဲတပ်ဖွဲ့ဘူရိုနဲ့မူးယစ်ဆေးဝါးတိုက်ဖြတ်ရေးဗိုလ်အဖွဲ့ကပူးတွဲစုံစမ်းစစ်ဆေးနေပါတယ်။2019ခုနှစ်ကတည်းကဒေါက်တာထွန်းမင်းလတ်ရဲ့ငွေကြေးလွှဲပြမှုမှတ်တမ်းတွေကိုစုံစမ်းခဲ့တဲ့အကြောင်းနဲ့ဒီအမှုဟာစစ်ဆေးနေတဲ့အမှုနှစ်ခုတည်းကတစ်ခုဖြစ်တယ်လို့လည်းထိုင်းတရားရေးဝန်ကြီးဆွမ်ဆက်ကပြောပါတယ်။ဒေါက်တာထွန်းမင်းလတ်ဟာထိုင်းနိုင်ငံမှာကုမ္ပဏီ3ခုဖွင့်ထားပြီးမူးယစ်ဆေးဝါးကနေရတဲ့ငွေမဲတွေကိုငွေပြူဖြစ်လုံဆောင်နေတာကိုစစ်ဆေးတွေ့ရှိတာကြောင့်သူနဲ့အတူအပေါင်းပါ၄ဦးကိုဖမ်းမိထားတယ်လို့လည်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။နောက်ထပ်2ဦးကတော့ထွက်ပြေးလွတ်မြောက်နေဆဲဖြစ်တယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကဆိုပါတယ်။သူတို့တွေကတော့ဒေါက်တာထွန်းမင်းလတ်နဲ့အတူစီးပွားရေးအတူလုပ်နေကြသူများဖြစ်တယ်လို့လည်းပြောပါတယ်။မြမစီးပွားရေးလုပ်ငန်းရှင်ဒေါက်တာထွန်းမင်းလတ်ဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ရင်းနှီးပြီးသူ့မိသားစုပိုင်စီးပွားရေးလုပ်ငန်းတွေကိုကူညီပံ့ပိုးနေသူဖြစ်တယ်လို့လည်းနှီးဆက်သူတွေကပြောပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရွှေတရိကန်တိုင်းနယ်မြေမှာတိုင်းမှုအဖြစ်တာဝန်ထမ်းစဉ်ရင်းနှီးခဲ့တာလို့လည်းနှီးဆက်သိရှိသူတွေကပြောပါတယ်။ဒေါက်တာထွန်းမင်းလတ်ထိုင်းနိုင်ငံမှာဖမ်းဆီးတရားစွဲဆိုခံထားရတဲ့အမှုနဲ့ပတ်သက်လို့စစ်ကောင်စီကို VOA ကမေးမြန်းထားပေမဲ့တစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။